ကျွန်တော်တို့ ICJ နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေဆိုတဲ့ဆွတ်ဆွဲချက်နဲ့နိုင်ငံတကာခုံရုံး ICJ မှာဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုကိုလာမယ့် February 22ရက်နေ့မှာပြန်လည်စတင်ကြားနာဖို့ရှိနေပါတယ်။ဒီနေရာမှာမြန်မာနိုင်ငံကိုစားပြုတရားခွင်နဲ့ပတ်သက်ပြီးတော့ NUG အစိုးရကရောအာဏာသိမ်းစစ်ကောင်စီဘက်ကပါကိုစားပြုခွင့်တွေရှောက်တင်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဥပဒေရှုထောင့်အပါအဝင်အလားအလာတချို့ကိုကျွန်တော်ကပဲဆက်သွယ်မေးမြန်းစူးစီးတင်ပြပေးပါမယ်။2019ခုနှစ်ကရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်တိုက်ခိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့ဆိုကဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီး ICJ နိုင်ငံတကာခုံရုံးမှာမြန်မာနိုင်ငံအပေါ်တရားစွဲဆိုခဲ့ပါတယ်။အဲ့ဒီအချိန်ကရွေးကောက်ပွဲအနိုင်ရ NLD အစိုးရခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုတိုင်တက်ရောက်ဖြေရှင်းခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုကိုစားပြုပြီး ICJ နိုင်ငံတကာခုံရုံးမှာတက်ရောက်ဖို့ကိစ္စမှာ NUG အစိုးရနဲ့အာဏာသိမ်းစစ်ကောင်စီတို့အကြားအပြိုင်အဆိုင်ကြိုးပမ်းမှုတွေရှိနေပါတယ်။ဒီလိုအခြေအနေမှာနိုင်ငံတကာဥပဒေတွေနဲ့နိုင်ငံတကာခုံရုံးတွေရဲ့လှုပ်ထုံးလှုပ်နှီးတွေအရာဘလို့အလားအလာတွေရှိပါသလဲလို့လူ့အခွင့်အရေးရှိနေဦးမင်းလွင်ဦးကိုမေးကြည့်တဲ့အခါအခုလိုဖြေပါတယ်
။နိုင်ငံတကာတရားရုံးကနေပြီးတော့တရားစွဲဆိုထားတာကနိုင်ငံတော်အပေါ်မှာတရားစွဲဆိုထားတာဖြစ်တယ်။အဲ့တော့နိုင်ငံတော်ဆိုတာကတော့နော်လူကြီးရှိရမယ်၊နေနမိတ်ရှိရမယ်၊အချုပ်အခြာအနာပိုင်ရမယ်စားတဲ့အခြေအနေတွေပါဝင်တဲ့ဥစ္စာဥမာနိုင်ငံတော်လို့ခေါ်တာ။အဲဒီတော့ကအခုလိုမျိုးဖြစ်တဲ့ကိစ္စမှာတော့စစ်ကောင်စီဘက်ကနေနေမြေပိုင်ဆိုးမှုလည်းရှိတယ်။အုပ်ချုပ်တဲ့လူကြီးလည်းရှိတယ်။အချုပ်အခြာအာဏာလည်းအတင်းတင်းရှိတယ်။နိုင်ငံတကာကအတိမမပြုဝင်မဲ့လေ။အစိုးရသဘောမျိုးအတွင်ဆောင်နေတဲ့ကိစ္စရဖြစ်တဲ့အတွက်ဒီနေရာမှာတော့စစ်ကောင်စီဘက်ကနေပြီးတော့ခုခံချေပါဖို့လမ်းကပို့ပြီးတော့အလေးတာမယ်လို့ကျွန်တော်အနေနဲ့တင်ပြမိပါတယ်ခင်ဗျာ
NUG အစိုးရဘက်ကလည်းသူတို့မှာတရားဝင်မှုရှိတဲ့အတွက်ကိုစားပြုခွင့်ရှိတယ်လို့ February 2ရက်နေ့က VOA နဲ့ဆက်သွယ်မေးမြန်းစဉ်နိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်ကပြောဆိုခဲ့ပါတယ
်အာဏာသိမ်းထားတဲ့စစ်ကောင်းဆောင်တွေကဘလို့မှပြည်သူကိုကိုစားပြုခွင့်မရှိဘူးဘာဖြစ်လို့လဲဆိုတော့ ICJ မှာတရားစွဲတာကလူပုဂ္ဂိုလ်တရားစွဲတာမဟုတ်ဘဲနဲ့နိုင်ငံကိုတရားစွဲတာဖြစ်တယ်ပေါ့နော်အဲ့တော့ပြည်သူကရွေးကောက်တင်မြှောက်ခံထားတယ်ပြည်သူကိုတကယ်ကိုစားပြုပြီးတော့တရားရုံးနဲ့တကယ်ပူးပေါင်းဆောင်ရွက်မဲ့သူပဲဖွဲ့စည်းပဲအစိုးရကပဲကိုစားပြုရမှာဖြစ်တယ
်ဒီအပေါ်မှာရောဘလို့မြင်ပါလဲဦးမင်းလွင်ခင်ဗ
ျဟုတ်ပါတယ် NUG အစိုးရအနေပြီးတော့ပြည်သူကိုကိုစားပြုတယ်ဆိုတော့အနေနဲ့တင်ထားတာရှိတာကိုလည်းကျွန်တော်တို့တွေ့ရတယ်အဲ့တော့ကျွန်တော်တို့ပြန်စဉ်းစားမယ်ဆိုလို့ရှိရင် ICJ ကနေပြီးတော့ဆုံးဖြတ်တဲ့ကိစ္စရပ်တွေကိုနောက်ဆက်တွဲအကောင့်တွေပေါ်ဖို့ကိစ္စရပ်တွေအလာမှာဖြစ်တယ်အဲ့တော့ဥပမာအဖြစ်ပြောရရင်ညပြုပြမှုကျွလွန်တဲ့သူတွေကိုပြမှုဆိုင်ရာဥပဒေတွေအရအေးအေးယူပြပေးနိုင်မှုကိစ္စရပ်တွေပါလာတဲ့အခြေအနေမျိုးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံအတွင်းကတရားစီရင်ရေးကိုအားကိုးလို့မရတဲ့အတွက်နိုင်ငံကရာဇဝတ်ခုံရုံးကနေပြီးတော့စစ်ဆေးစီရင်မှာဆိုတဲ့လမ်းဘက်ကိုတွားနိုင်ဖို့အတွက် NUG ကနေပြီးတော့တစ်ချက်ကုန်နှစ်ချက်ပြလုပ်တဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ကတော့သုံးသပ်မိပါတယ်
။နောက်တစ်ခုမေးချင်တာကဒီနိုင်ငံတကာခုံရုံးကဆုံးဖြတ်ချက်ချတာတွေရှိပါတယ်။ဒီနောက်ဆက်တွဲတွေအပေါ်မှာအကောင့်အထည်ဖော်နိုင်မှုအခြေအနေကရောဘယ်လိုရှိပါမလဲခင်ဗျ
။ဂျာကလာအစီအမံအနေနဲ့အချက်၄ချက်ချမှတ်ထားတာရှိတယ်။အဲ့တော့အဲ့ဒါတွေကိုဆက်လက်အကောင့်အထည်ဖော်နိုင်မှုဆိုလို့ရှိရင်တော့ကျွန်တော်တို့ကြိုက်ကြိုက်မကြိုက်ကြိုက်ပေါ့နော်လက်ရှိစစ်ကောင်စီဆိုရရဲ့စီမံခန့်ခွဲမှုအောက်မှာရှိနေတဲ့အတွက်ဒါတွေကိုပဲအလေးထားပြီးတော့စီမံဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်
။ NUG အစိုးရအနေနဲ့ကောလုံနိုင်မဲ့အလားအလာရှိပါသလားခင်ဗျ။အ
ဲလုံနိုင်မဲ့အလားအလာရှိပါလားဆိုတော့အခုလုံးလုံးစုံစုံအခြေအနေအရတော့အလားအလာနည်းတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်
။တရားရုံးကထပ်မတ်တဲ့ကိစ္စတွေကိုအကောင့်အထည်ဖော်ရမှာထိတ်ချုပ်လှုပ်ဆောင်နိုင်တဲ့ရန်တရားတွေလိုအပ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2019ခုနှစ် The Hague မြို့မှာပြုလုပ်ခဲ့တဲ့ ICJ နိုင်ငံတကာခုံရုံးမှာဘာတွေလျှောက်လဲခဲ့ကြပါသလဲ The Hague မြို့ကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA ဝိုင်းတော်သားဦးကျော်စံသားကိုမေးကြည့်ပါတယ
်ဂမ်ဘီယာနိုင်ငံကအချက်၅ချက်အဓိကအဖြစ်လျှောက်ထားတာဖြစ်ပါတယ်ပထမတစ်ချက်ကတော့မြန်မာနိုင်ငံဒီ The Genocide Convention လို့ခေါ်တဲ့လူမျိုးတုံးသုတ်သင်ရှင်းလင်းမှုသဘောတူညီချက်ကိုဖောက်ဖျက်တယ်တနည်းအားဖြင့်လူမျိုးတုံးသုတ်သင်ရှင်းလင်းမှုကိုကျူးလွန်တယ်ဆိုတာ ICJ အနေနဲ့အဆုံးဖြတ်ပေးပြီးတော့ကြီးညာဖို့ဆက်သွယ်ချက်ထဲမှာပါဝင်ပါတယ်နံပါတ်2ကတော့ဒီလိုမတော်မတရားလှုပ်ဆောင်မှုတွေကိုချက်ချင်းရဆိုင်ဖို့နံပါတ်3ကတော့ကျူးလွန်သူတွေကို နိုင်ငံတကာအဆင့်တရားရုံးနဲ့စစ်ဆေးအရေးယူဖို့နံပါတ်၄ကတော့နိနာသူတွေအတွက်ရောကြီးပေးဖို့နံပါတ်၅ကတော့ဒီလူတွေကိုဂုံတိခရှိရှိလုံလုံခြုံခြုံပြန်ဝင်ပေးဖို့ဖြစ်ပါတယ်ဆက်ပြီးစစ်ဆေးရတဲ့အခါမှာကမ်ဘီယာဘက်ကတော့ပြမှုထင်ရှားကြောင်းသက်စီပြဖို့ကတော့သူတို့ဘက်မှာတောင်းဆိုရကုလသမဂ္ဂ Tax Finding Mission လို့ခေါ်တဲ့အဖွဲ့ကစုံစမ်းထားတဲ့အချက်လက်တွေပါဝင်အထောက်အထားအချက်လက်ပေါင်းမြောက်များစွာကိုသူတို့ပြသပါတယ်မြန်မာနိုင်ငံဘက်ကခုခံတဲ့အခါမှာတော့ဂမ်ဘီယာနိုင်ငံဟာနစ်နာတဲ့နိုင်ငံမဟုတ်ဘူး OIC 59နိုင်ငံစုပေါင်းထောက်ပံ့တဲ့အတွက်ကြောင့်တရားစွဲဆိုခြင်းသာဖြစ်တယ်။ဒါကြောင့်ဂမ်ဘီယာကဒီကိစ္စနဲ့ပတ်သက်ပြီးတော့နစ်နာသူမဟုတ်တဲ့အတွက်တရားစွဲဆိုခြင်းမရှိဘူးလို့မြန်မာဘက်ကခြေပပါတယ်။နောက်တစ်ခုကတော့ ICJ အနေနဲ့လည်းပဲ Genocide မြောက်တဲ့အမှုကိုသာလျှင်သူကစီရင်ပိုင်ခွင့်ရှိတယ်။အခုအမှုကိုကြည့်မယ်ဆိုရင်အထောက်အထားမှာCrime against humanity လူသားတွေပေါ်မှာကျူးလွန်တဲ့ပြစ်မှုတွေဖြစ်တဲ့မှန်တော်လည်းပဲလူမျိုးတုံးစုပ်စင်ရှင်းလင်းမှုသတ်ဖြတ်မှုတော့မဟုတ်ဘူးဆိုတာကိုခြေပတ်ပါရတယ်။ဒါကြောင့် genocide မမြောက်တဲ့အတွက်ကြောင့် ICJ အနေနဲ့ဒီမှုကိုစီမံခွင့်မရှိဘူးဆိုပြီးတော့သူတို့ကခြေပတ်တာတွေ့ရပါတယ်။အဓိကအကြီးဆုံးပြောရင်ပေါ့ဗျာ
။ဟုတ်ကဲ့ခင်ဗျာနောက်တစ်ခုအနေနဲ့ကတော့ဒီတရားခွင်မှာပေါ့လေဘာတွေအပြန်အလှန်လျှောက်လဲခဲ့ပါသလဲ။ဘာတွေဆုံးဖြတ်ခဲ့ကြပါသလဲ။
ဆူရရဲလူရတွေရဆက်ကြံကြုတ်တဲ့အပြုမှုတွေကိုချက်ချင်းရဆိုင်ဖို့နောက်ဆက်မဖြစ်အောင်ထိန်းထားပေးဖို့နောက်ပြီးတော့ဒီအခြေအနေကိုအမှုတွေနှစ်ဖက်စလုံးကပို့ပြီးဆိုးသွားအောင်မလုပ်ကြဖို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တည်တည်ထောက်ထားကိုမဖြည့်ဆည်းပစ်ဖို့အဲ့ဒါကိုလည်းပဲသူတို့ဟန်တာပါတယ်နောက်ဆုံးတစ်ချက်ကတော့အစီရင်ခံစာတင်သွင်းရမယ်ဆိုပြီးတော့ပြောထားပါတယ်မြန်မာနိုင်ငံဘက်ကတော့၅လတစ်ကြိမ်တင်သွင်းရမယ်လို့ဆိုပါတယ်အကျွန်တော်စီကြတော့မြန်မာဘက်ကတင်သွင်းပါတယ်ငါတို့တချင်းတင်သွင်းခဲ့တာတွေရှိပါတယ်သို့တော်လည်းပဲဒီလိုကိစ္စမျိုးဆက်လက်မဖြစ်အောင် root cause လို့ခေါ်တဲ့ဈေးမြေအကြောင်းတရားကိုသူတို့ဖယ်ရှင်းနိုင်ခြင်းမပြုဘူးလို့ပြောထားတာကိုတွေးရပါတယ်ခင်ဗျာ